ပြောချင်တဲ့ယုံကြည်ရာလေးကတော့စိတ်ပိုင်းဆိုင်ရာရင့်ကျက်တည်နေအောင်လေ့ကျင့်ခြင်းဆိုတာပါ။အခုခေတ်ကဘာကြီးမှာရုပ်ဝတ္ထုပိုင်းဆိုင်ရာတွေအမကန်တိုးတက်ပြောင်းလဲလာတာနဲ့အမျှစိတ်ပိုင်းဆိုင်ရာတွေးခေါ်ရင့်ကျက်ဖို့နဲ့ကိုချင်းသိက္ခာထိမ့်သိမ့်နိုင်ကြဖို့ဆိုတဲ့စိတ်ပိုင်းဆိုင်ရာတိုးတက်ပြောင်းလဲမှုတွေဟာလည်းအထူးလိုအပ်လာတာကိုတွေ့နေရပါတယ်။လူတွေဟာဥစ္စာစီးပွားတိုးတက်အောင်အစဉ်ကျန်းမြေအောင်ဩစာတိတ်မှကြီးထွားလာအောင်ကြိုးစားကြရင်းနဲ့ဖြစ်ပေါ်လာတဲ့အောင်မြင်မှုတွေပေါ်မှာတက်မဲ့ရာကနေတဆင့်တခါတရံဘဝရဲ့အခက်ခဲစင်ကုန်မှုတွေကြုံတွေ့လာရတဲ့အခါမှာစိတ်ထဲမှာ mental conflict လို့ခေါ်တဲ့စိတ်တွင်းပဋိပက္ခတွေဖြစ်လာတတ်ကြပါတယ်။ဒီလိုကြုံတွေ့လာရတဲ့အချိန်မှာစိတ်ပိုင်းဆိုင်ရာတည်ငြိမ်ရင့်ကျက်အောင်မလေ့ကျင့်ထားတဲ့သူတွေဟာပင်မန်းကြီးစွာရင်ဆိုင်ကြရပြီးနောက်ဆုံးမမှန်ကန်တဲ့နည်းလမ်းတွေနဲ့ဖြည့်ချင်းရင်အရက်ဆတဲ့မူရည်စေးပွားဆွဲတာတွေစိတ်ကြယောဂါဖြစ်တာတွေမိမိကိုယ်ကိုမိမိတတ်သေးတာသူတစ်ပါးကိုတတ်ဖြတ်မိတာဆရဲမှားတွေမဖြစ်တဲ့နာတွေကျူးလွန်မိတဲ့ကြတာအခုခေတ်မှာအထင်ရှားတွေ့နေရပါတယ်။လူများစုဟာရုပ်ပိုင်းဆိုင်ရာကျန်းမာအောင်လှပအောင်ပြုပြင်ကြတာတွေကိုယ်ကာယလေ့ကျင့်ခန်းတွေပြုလုပ်နေကြပေမဲ့မိမိစိတ်ကိုတန်ရှင်းတည်ငြိမ်ရင်ကျက်အောင်လေ့ကျင့်မှုမေ့လျော်နေတတ်ကြပါတယ်။ဒီတော့စိတ်ပိုင်းဆိုင်ရာတိုးတက်ဖွံ့ဖြိုးအောင်ပြုလုပ်ဖို့အတွက်မိမိနဲ့မိမိပတ်ဝန်းကျင်မှာရှိတဲ့ဖြစ်ပေါ်ပြောင်းလဲမှုတိုင်းကိုဗက်လိုက်မှုကင်းစွာနဲ့တဘာဝကြကြလေးလာသုံးသက်တတ်ဖို့လိုလာပါတယ်။ဒီလိုသုံးသက်ဆင်ခြင်နိုင်ဖို့အတွက်ကျမတို့မှာမှန်ကန်တဲ့ဘုဟုတ္တတွေရှာမိနိုင်ဖို့ရရှိလာတဲ့ဘုဟုတ္တတွေကိုလည်းမိမိဘဝတတန်တလျှောက်မှာတွေးကြုံခဲ့ရတဲ့ဘဝသင်ခန်းစာတွေနဲ့တိုက်ဆိုင်ပြီးမှန်ကန်တဲ့အသည့်ဆုံးဖြတ်ချက်ချနိုင်ဖို့ကလည်းအင်မတန်အရေးကြီးပါတယ်။မိမိပိုင်ဆိုင်တဲ့ဩဇာအာဏာအရာဝတ္ထုပစ္စည်းနဲ့တကွတက်ရှိတက်မဲ့အလုံးဟာအချိန်မရွေးအကြောင်းတစ်ခုခုကြောင့်ပြောက်ွယ်သွားနိုင်တယ်ဆိုတဲ့မမြင်နိုင်တဲ့ပြောင်းလဲမှုတွေအတွက်ရုပ်ပိုင်းဆိုင်ရာ backup တွေပြင်ဆင်ထားဖို့လိုအပ်တယ်လို့မိမိစိတ်ကိုပြင်ဆင်ထားနိုင်ဖို့ကလည်းအထူးလိုအပ်ပါတယ်။အလုပ်တစ်ခုကိုပြုလုပ်တဲ့နေရာမှာကောင်းမွန်တဲ့အကျိုးသက်ရောက်ရရှိဖို့အတွက်အချက်၄ချက်လိုအပ်ပါတယ်။ပထမဆုံးချက်ကတော့မိမိဆောင်ရွက်မဲ့လုပ်ငန်းအတွက်ဥတီချက်ခိုင်မာရပါမယ်။ဒုတိယကထက်သန်တဲ့ဝိရိယရှိရမယ်။တတိယအနေနဲ့စိတ်ဓာတ်ခိုင်မာရမယ်။နောက်ဆုံးချက်ကတော့အကောင်းဆုံးဝေဖန်နိုင်တဲ့ပညာဉာဏ်ရှိရပါမယ်။ဒီ၄ချက်ရဲ့အဓိကရည်တည်ချက်ကတော့စိတ်ပဲဖြစ်ပါတယ်။လူတယောက်ရဲ့စိတ်ထားမြင့်မြတ်မှန်ကန်မှုဟာငငယ်လေးကနီးစပ်ရာအုတ်ထင်းသူမိဘဆရာသမားတွေရဲ့တွင်တင်ဆုံးမနီးလန်းပြမှုနဲ့အတူတကွပေါင်းသင်းနေထိုင်တဲ့သူတွေရဲ့အကျင့်စရိုက်ပေါ်မှာအဓိကကျပါတယ်။ကောင်းရာမှန်ရာလို့သူတို့ရဲ့စိတ်ဟာ self confidence လို့ခေါ်တဲ့မိမိကိုယ်ကိုယုံကြည်မှုအပြည့်နဲ့အရာရာကိုရရဲ့ရင်ရင်ဆိုင်နိုင်ကြပါတယ်။ဒါရီအလုံးဟာစိတ်သက်ခိုင်မာအောင်လေ့ကျင့်ထားသူတွေရဲ့ရလဒ်ကောင်းတွေပါပဲ။စီးပွားရေးလူမှုရေးစတဲ့လုပ်ငန်းလိုက်မှာဆွမ်းဆွမ်းတမန်ကြိုးစားဖို့လိုအပ်တယ်လို့ဝိသမလောဘနဲ့လွန်ကဲအဆုံးရောက်မှုတွေကိုလေတက်တည်နားလည်ပြီးဆင်ခြင်တက်ဖို့ကိုနဲ့ကိုပတ်ဝန်းကျင်မှာကိုချင်းစာတရားလူစီကန်းဆိုတာတွေကိုအစဉ်အမြဲစောင့်ကြည့်လိုက်နာကြဖို့လည်းလိုအပ်ပါတယ်။နေ့စဉ်နေ့တိုင်းတစ်နေ့တာမှာကိုလုပ်ခဲ့တဲ့အလုပ်တွေကိုမိမိကိုမိမိဗက်မလိုက်ပဲမှန်ကန်မှုရှိမရှိအိယာဝင်ငန်းဤတိုင်းသုံးသက်ဆင်ခြင်တဲ့အလေးအကျင့်လေးတစ်ခုကိုမှန်မှန်လုပ်ဖြစ်ခဲ့မယ်ဆိုရင်တစ်နေ့ထက်တစ်နေ့မှန်ကန်ရင့်ကျက်တဲ့အတွေးခေါ်ပြုမှုတွေတိုးတက်လာမှာဖြစ်ပါတယ်။ဘေဘာသာဝင်မဲဖြစ်ဖြစ်အခုပြောခဲ့တဲ့အလေးအကျင့်လေးတွေကိုအချိန်နည်းနည်းလေးပြပြီးနေ့စဉ်မမှန်သုံးသက်ဆင်ခြင်ကြမယ်ဆိုရင်ဒီအလေးအကျင့်လေးတွေကနေတဆင့်လက်ရှိအချိန်နေထက်ပုံမိုရင့်ကျက်ကောင်းမွန်တဲ့အမျှော်မြင်တွေးခေါ်တွေနဲ့ငြိမ်းချမ်းတဲ့လူပေါင်းလောကကြီးကိုအုတ်တစ်ချက်တဲတခွင့်အနေနဲ့ပံ့ပိုးသွားနိုင်လိမ့်မယ်လို့ကျမယုံကြည်ရလေးတစ်ခုကိုမျှဝေလိုက်ပါတယ်ရှင
်။အပတ်စဉ်ပြင်ဆင်နေတဲ့သူယုံကြည်ရကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမစိုးကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ဆက်သွယ်ပါမယ်။